တရုတ်နိုင်ငံရှန်ဟိုင်းမြို့ဆန္ဒပြပွဲတစ်ခုအတွင်းမှာ BBC အတန်းလွင့်ဌာနသတင်းတောက်တယောက်ကိုရဲတွေကဖမ်းပြီးတော့နိုင်တော်တော်ကြာကြာထိန်းသိမ်းထားတဲ့ပုံမှာစိတ်နှောက်ရှက်ဖြစ်ခဲ့ရတယ်လို့ဗြိတိန်နိုင်ငံရေးဝန်ကြီးကပြောပါတယ်တရုတ်ဘက်ကတော့ဒီသတင်းတောက်ကသူ့ကိုယ်သူသတင်းတောက်လို့မပြောခဲ့တယ်လို့သတင်းတောက်ဖြစ်တဲ့အထောက်အထားလည်းမပြခဲ့ဘူးလို့ပြန်ပြီးတော့တုံ့ပြန်ပါတယ် BBC အတန်းလွင့်ဌာနသတင်းတောက် Ed Lawrence ကရှန်ဟိုင်းမှာဆန္ဒပြပွဲတွေကိုသတင်းယူနေတုန်းမှာဖမ်းခံခဲ့ရတာပါEd Lawrence ကိုမလွတ်ခင်မှာ나이အတော်ကြာဖမ်းထားပြီးတော့အပန်းခံနေရတဲ့အချိန်မှာလဲရဲတွေကသူ့ကိုရိုက်နှက်ကန်ကြောက်တဲ့အကြောင်းသတင်းတောက်တယောက်ဖြစ်တရားဝင်ခွင့်ပြုချက်နဲ့အလုလုနေတဲ့အချိန်မှာအခုလိုဖြစ်ခဲ့တာဖြစ်တဲ့အကြောင်းကို BBC သတင်းဌာနကပြောပါတယ်BBC ရဲ့ထုတ်ပြန်ချက်တွေကအဖြစ်အပျက်တွေနဲ့ကွာဟနေတယ်လို့မှန်ကန်မှုမရှိဘူးလို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဇောင်းလီချန်ကပြောပါတယ်ကိုဗစ်ကြောပြန်ဖြစ်နေတဲ့တရုတ်မှာတင်းကျပ်တဲ့စီးမြင်တွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာရှန်ဟိုင်း၊ပေကျင်းနဲ့တခြားမြို့ကြီးတွေမှာဆန္ဒပြပွဲတွေပေါ်ပေါက်နေပြီးတော့ဒါဟာသမ္မတရှီကျင်းပင်လက်ထက်မှာမကြုံစဘူးအာဏာဖီဆန်ဆန္ဒပြနေရလဲဖြစ်ပါရဲ့ရှင်